နေပြင်းနဲ့ခြေစဲချအနုမောဒနာကထာဆောင်ရွက်ပြရမှာဖြစ်ပါလေဒီတော့ယနေ့ဟောဝါဒကထာရှင်းပြတဲ့အပိုင်းမှာတာချင်းမြေမကုန်းဝိပဿနာဘောဂရမ348ရဲ့အမှုဆောင်ပုဂ္ဂိုလ်များ၊နာယကပုဂ္ဂိုလ်များနှင့်တကဝအားလုံးသောယောဂီမောင်တော်ကောင်းတို့အားခေါင်းကြီးများအနေနဲ့မောဂဝိပဿနာတရားစဉ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးရဲ့မူဝါဒသဘောတရားကလေးတွေကိုအနိုင်ငယ်တို့ချင်းချင်းပြပြပြီးမှဖြစ်ပါလေ။မောဂဝိပဿနာတရားစဉ်လုပ်ငန်းစဉ်ပြန်ပွားရေးဖွဲ့ချုပ်ကြီးအနေနဲ့မြတ်စွာဘုရားသခင်ကရောင်မြတ်ကြီးဟောကြားတော်မူတဲ့ဓမ္မခန္ဓာတော်တွေကိုတို့တို့တွေခန္ဓာညာယောသစ္စာဘောဟောပြတော်မူထားတဲ့ကျေးဇူးတော်ရှင်ကမ္မပဏ္ဏိတာမောဂောဆရာတော်ဘုရားကြီးရဲ့ဓမ္မဒေသနာများမြန်မာပြည်အနှံ့ကဘာအနှံ့ပြန်အောင်ရန်ကုန်မြို့မှာအဖွဲ့ချုပ်ကြီးတည်ထောင်ပြီးတော့ဆောင်ရွက်ပေးနေပါတယ်အဲ့ဒါဆောင်ရွက်ပေးတဲ့နေရာမှာလုပ်ငန်းနှစ်မျိုးနဲ့ဆောင်ရွက်ပေးပါတယ်အဲဒါကတော့ပရမလုပ်ငန်းကအဖွဲ့ချုပ်ကြီးရဲ့ကိုယ်စားအဖွဲ့ခွဲများတည်ထောင်ပြီးတော့ဆောင်ရွက်ပေးခြင်းနံပါတ်1ကမဟုတ်ဘူးဆရာတော်ဘုရားကြီးရဲ့တရားတော်များကိုဟောပြပေးနိုင်တဲ့ဓမ္မကတိကများမွေးချောက်ပြီးတော့ဆောင်ရွက်ပေးခြင်းဆောင်ရွက်ပေးခြင်းနှစ်မျိုးရှိပါတယ်အဲဒီနှစ်မျိုးနဲ့မှာပရမဖြစ်တဲ့အဖွဲ့ဝဲများတည်ထောင်၍ဆောင်ရွက်ပြီးခြင်းဆိုတဲ့အပိုင်းမှာမောဘုတ်ဖွဲ့ချုပ်ခြင်းအနေနဲ့အတိအသိသောအဖွဲ့ဝဲများအပေါ်မှာရမုံငွေကောက်ခံခြင်းအလုံငွေထက်ဝင်ထူတဲ့ဈေးချင်းစရှိတဲ့တစောင်းတရားငွေရေးချင်းရင်းနဲ့ပတ်သက်တဲ့ကိစ္စပါရခုမှမဆောင်ရက်ပါဘူးမောဂုတ်ဆရာတော်ဘုရားကြီးရဲ့တရားတော်တွေကိုမောဂုတ်ဖွဲ့ချုပ်ကြီးရဲ့ပူဇော်ဆောင်ရွက်ပေးနိုင်ဖို့ကအဓိကထားပြီးတော့အဖွဲ့ဝဲများဖွဲ့စည်းတည်ထောင်ပေးခဲ့ခြင်းဖြစ်ပါဒါကြောင့်ဖွဲ့ဝဲတိုင်းဖွဲ့ဝဲတိုင်းဟာအဖွဲ့ချုပ်ကြီးကိုပါရခုမှပံ့ပိုးစေရာကွန်ကြီးစေရာထောက်ပံ့စရာမလိုပဲမိမိရဲ့ဖွဲ့ကိုပဲတိုးတက်တဲ့တိုးတက်အောင်ဆောင်ရွက်ကြဖို့တောင်းရှိပါတယ်။နောက်ဒုတိယပိုင်းအနေနဲ့တရားဓမ္မများဟောပြနိုင်ဖို့ရဓမ္မဂရိကများခန့်အပ်ပြီးတော့အနေနဲ့ရကြသူစစ်လို့ပြီးတော့သာသနာပြန်ပွားအောင်ဆောင်ရွက်ပေးခဲ့ပါလား။အဲဒီလိုဆောင်ရွက်ပေးတဲ့နေရာမှာဓမ္မဂရိကများအနေနဲ့မဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိဒိယအတိုင်းမဟုတ်ဆရာတော်ဘုရားကြီးရဲ့မူကြကြဟောနိုင်သင်္นานဒီတရားပါအဲဒီတော့သင်္นานဒီတရားတို့အားလုံးအရေးချင်းပြည့်စုံပြီလို့အတ္တမခံရတဲ့အချိန်ကြမှာဓမ္မဂရိကဖြစ်နေအတိမတ်ပြုလို့အနေနဲ့ရကြမှာရှိကြတဲ့ဖွဲ့ဖွဲ့များလည်းလက်တွဲပြီးတော့မဟုတ်ဆရာတော်ဘုရားကြီးရဲ့သာသနာကိုပြန်ပွားဆောင်ရွက်ကြကြပါအဲဒီလိုဆောင်ရွက်တဲ့နေရာမှာနေတဲ့ဓမ္မဂရိကနဲ့အဖွဲ့ဘွဲဒီနှစ်ခုလက်တွဲပြီးတော့ဆောင်ရွက်တဲ့နေရာမှာအဓိကကအဖွဲ့ဘွဲဟာအဓိကဖြစ်ပါတယ်နေတဲ့ဓမ္မဂရိကဟာအဓိကမဟုတ်ပါဘူးအဖွဲ့ဘွဲအလုံးစုံဆောင်ပုဂ္ဂိုလ်များသည်မောဂုတ်ဖွဲချုပ်ကြီးရဲ့ကိုယ်စားဆောင်ရွက်နေတဲ့ပုဂ္ဂိုလ်များဖြစ်ကြပါဓမ္မဂရိကများသည်အဲ့ဒီအဖွဲ့ခွဲရဲ့ဆန္ဒအရာအဖွဲ့ခွဲရဲ့လိုအပ်ချက်ဖြည့်ဆွန်းပေးမယ်ပုဂ္ဂိုလ်များဖြစ်ကြပါဒါကအလုံးသောအဖွဲ့ခွဲအလုံးမှုဆောင်ပုဂ္ဂိုလ်များနေတကွာတရားနာပရိသတ်များမြို့မိမြို့ပါများရှင်းရှင်းလင်းလင်းနားလည်ထားကြဖို့လိုအပ်ပါအဲ့ဒါကြောင့်မောဂဝိပဿနာတရားစခန်းပွဲကိုဆောင်ရွက်တဲ့နေရာမှာဓမ္မဂရိကသည်အဖွဲ့ဘွဲရဲ့ဆန္ဒကို ဖြစ်စွမ်းပေးတဲ့ပုဂ္ဂိုလ်သာဖြစ်ပါတယ်ဒီအဖွဲ့ကိုလာရောက်ပြီးတော့ကိုကြံတယ်ဖန်တီးခြင်း၆ကံခြင်းပြုပြင်ခြင်းဘာတစ်ခုမှလုပ်ခွင့်မရှိပါဘူးအားလုံးဒီအဖွဲ့ခွဲအလုံးအမှုဆောင်ပုဂ္ဂိုလ်များရဲ့စံတာအတိုင်းသာလုပ်ကြရမှာဖြစ်ပါတယ်အဲ့ဒီလိုပြောလို့တဲ့နေရာမှာအဖွဲ့ခွဲအလုံးအမှုဆောင်များတက်ကသိက္ခာနေကြမလုံးနိုင်ဘူးဆိုရင်ဓမ္မဂရိကများကပြောဟောပြီးတော့ပြုပြင်ပေးရဓမ္မဂရိကများအနေနဲ့မဟုတ်ဆရာတော်ဘုရားကြီးရဲ့မူအတိုင်းမဟောဘဲနဲ့မူမှဝင်ဖယ်ပြီးတော့တစ်မျိုးတစ်ပုံဟောကြားလာမယ်ဆိုရင်လည်းပဲအလုံးမှုဆောင်ပုဂ္ဂိုလ်များကတားမြစ်ပြုပြင်ပေးရပါဆလွန်ရင်းကတော့ကိုင်းကျုံမီကျောကိုင်းမီဆိုတာလိုပဲအဖွဲ့ခွဲအလုံးမှုဆောင်များရဲ့လိုအပ်ချက်ကိုဓမ္မဂရိကများကဖြေစွမ်းပေးပြီးတော့အဲ့ဒီဓမ္မဂရိကများရဲ့လိုအပ်ချက်ကိုလည်းပဲအလုံးမှုဆောင်ပုဂ္ဂိုလ်များကပြုပြင်ပေးကြရမယ်။ဒါမုံကိုဝိပဿနာဖွဲ့ကြီးရဲ့ချမှတ်တဲ့ဘုရားဒီတိုင်းပဲရှိပါ။အဲ့ဒါကြောင့်မလို့မုံကိုဝိပဿနာဓမ္မဂရိကများစီလည်းပဲအဖွဲ့ချုပ်ကြီးရဲ့မူဝါဒကိုလိုက်နာရမယ့်တောင်းရှိတယ်။အဖွဲ့ခွဲအလုံးမှုဆောင်ပုဂ္ဂိုလ်များသည်လည်းပဲမဂ္ဂဝိပဿနာအဖွဲ့ချုပ်ကြီးရဲ့မူဝါဒစည်းကမ်းများကိုလိုက်နာရမယ့်တောင်းတွေအသေးသေးရှိကြပါလား။အကယ်၍စခန်းဝန်းတစ်ခုသည်မဂ္ဂဝိပဿနာအဖွဲ့ချုပ်ကြီးရဲ့ချမှတ်ထားတဲ့မူနဲ့မကပ်ညီဘူးဆိုရင်ဟောကြားတဲ့ဓမ္မဂရိကမာတာတောင်းရှိတာမဟုတ်ဘူး။အဖွဲ့ခွဲအလုံးမှုသောပုဂ္ဂိုလ်များမှာလည်းပဲတာဝန်ရှိပါတယ်။ဟောကြားတဲ့ဓမ္မဂရိကပုဂ္ဂိုလ်မှာလည်းတာဝန်ရှိတယ်လို့အဖွဲ့ခွဲအလုံးမှုသောပုဂ္ဂိုလ်များမှာလည်းပဲတာဝန်ရှိပါတယ်။ဒါကြောင့်စေကနေကြဖြစ်အောင်မူဝါဒနဲ့ကန့်ညီပါဓမ္မဂရိကများဘက်ကခြုံရင်းရင်လည်းပဲအဖွဲ့ခွဲအလုံးမှုသောမြတ်ပုဂ္ဂိုလ်များကပြုပြင်ပေးရမှာဖြစ်တယ်လို့အဖွဲ့ခွဲအလုံးမှုသောပုဂ္ဂိုလ်များဘက်ကဆောင်ရွက်ခြင်းစိက္ခာနဲ့ကြမရှိဘူးဆိုရင်လည်းဓမ္မဂရိကပုဂ္ဂိုလ်များကပြုပြင်ပေးရမယ်။အဲ့ဒီနည်းနဲ့ဆောင်ရွက်သွားကြလို့ရှိရင်မဂ္ဂဝိပဿနာဖွဲ့ကြီးရဲ့ဒုတိယဒုတိယချောင်းပြန်ပွားရပြန်ပွားကြောင်းဧကံမုတ်ချဖြစ်မှာသိကြပါလေ။ဒါကဘုန်းကြီးတို့လုပ်ငန်းနဲ့ပတ်သက်တဲ့ဆောင်ရွက်ခြင်းပါလို့။နောက်ဒုတိယပိုင်းအနေနဲ့ခွန်တော်ဖရတကအကြီးကနေပြီးတော့ဒီကြာချင်းလေးမြေမောကဝိပဿနာဖွယ်ခွဲအမှတ်348ဒီဣဒ္ဓာကြီးကိုတဲ့ဘုန်းကြီးများကိုအနားမှာလေဒီလိုဘုန်းကြီးတို့ကြားလိုက်ပါအမှန်ကတော့ဥပရိကြောင့်အရာဆိုလို့ရှိဒီလိုအဲ့လိုမရပါမောကဝိပဿနာဖွယ်ခွဲသည်မောကဖွယ်ချုပ်ကြီးကိုတောင်းခံရတောင်းခံပြီးတော့ဆောင်ရွက်ရမယ့်ပုဂ္ဂိုလ်များလို့ဖြစ်ပါတယ်မဂ္ဂဖွဲ့ချုပ်ကြီးကိုတောင်းခံပြီးတော့ဆောင်ရွက်ရမယ့်ပုဂ္ဂိုလ်များဖြစ်တဲ့အတွက်မဂ္ဂဖွဲ့ချုပ်ကြီးကိုပဲအနိုင်ရမှာဖြစ်ပါတယ်။ဒါကြောင့်မဂ္ဂဝိပဿနာဖွဲ့ခွဲရဲ့ကောင်းကျိုးဆိုးကျိုးကိုမဂ္ဂဝိပဿနာဖွဲ့ချုပ်ကြီးကချုပ်ကန်ပြီးတော့ပြုပြင်ပေးသွားရမယ်။ဆိုတဲ့မူတရားရှိပါတယ်။သို့တော်လည်းပဲခွန်ကြီးတို့နားလည်လိုက်တာကတော့ဘာဖြစ်လို့ခွန်ကြီးတို့ကိုအတ္တလဲလို့ဒါကိုစဉ်းစားကြည့်လိုက်တဲ့အခါမှာဘုန်းကြီးများဒီမဂ္ဂဝိပဿနာအဖွဲ့ချုပ်ကြီးရဲ့မဂ္ဂဝိပဿနာအဖွဲ့ချုပ်ကြီးမှာနာယက6ပါးရှိတယ်။အယံနာယက9ပါးရှိတယ်။အလုံးပေါင်း13ပါးရှိတယ်။အဲဒီ13ပါးထဲမှာနာယက6ပါးထဲမှာဘုန်းကြီးတစ်ပါးအပါဝင်ဖြစ်ပါတယ်။အဲဒီတော့နာယက6ပါးထဲမှာတစ်ပါးအပါဝင်ဖြစ်တဲ့အတွက်နာယကတို့မိဒီမှာအဖွဲ့ရဲ့တာဝန်အရရကိုလောဘတလို့ကိုညီပြီးတော့ဖြည့်စည်ပေးသွားနိုင်တဲ့လောဘရင်လောဘတလို့ကိုညီပြီးတော့ဖြည့်စည်ပေးသွားနိုင်တဲ့အခွင့်အရေးကလေးတွေရှိကြပါဘူးအဲဒီလိုရှိကြသည့်အတွက်မဂ္ဂဝိပဿနာဖွဲ့ချုပ်ကြီးနဲ့ဆောင်ရွက်ရတဲ့ဆက်သွယ်ရတဲ့အခက်အခဲကလေးတွေရှိလာတဲ့အခါမျိုးမှာမဂ္ဂဝိပဿနာဖွဲ့ချုပ်ကြီးရဲ့ကိုယ်စားခွန်ကြီးများကိုကြားကန်ဖြစ်နေသတ်မှတ်ပြီးတော့တောင်းပင်ရတဲ့သဘောမျိုးပဲလို့ခွန်ကြီးတို့ဒီလိုပဲသဘောပေါက်အဲဒါကြောင့်မလို့ခွန်ကြီးများကလည်းပဲအတ္တဆိုပေမဲ့ထောင်းနှဆင်လာအချင်းမဂ္ဂဝိပဿနာဖွဲ့ချုပ်ကြီးကိုပဲ အယံမဲ့ထုံးလန်းစင်တာရှိတဲ့အတွက်တရားဝင်အချင်းအပိုင်အချင်းဆိုတာမျိုးကိုခေါင်းကြီးတို့လက်မခံပါဘူးသို့တော်လည်းပဲလောက်ကန်ဆောင်ရွက်ခြင်းဆိုတဲ့လောက်ပိုင်ပွင့်အနေနဲ့တော့ခေါင်းကြီးတို့တတ်နိုင်သလားကိုကြီးဆောင်ရွက်ပြီမယ်အဲဒီလိုကိုကြီးဆောင်ရွက်ပေးဖို့ရန်ခေါင်းကြီးများလက်ခံကြည့်ပြပါလေဒါကိုခေါင်းကြီးတို့ပြန်ကြပါလေအဲဒီတော့ဆက်လက်ပြီးတော့ဩဝါဒပေးရမယ်ဆိုရင်မဂ္ဂဝိပဿနာဖွယ်ခွဲအနေနဲ့မဂ္ဂဝိပဿနာဖွယ်ချုပ်ကြီးရဲ့မူနဲ့ဆောင်ရွက်လာတဲ့အခါမှာမဂ္ဂဝိပဿနာဖွယ်ချုပ်ကြီးသည်တဏ္ဍာန်ငံလုံးနဲ့တဏ္ဍာန်ငံလုံးရဲ့ကိစ္စဝါဝတောင်းခံပြီးတော့ဆောင်ရွက်နေရတဲ့ဖွယ်ချုပ်ကြီးဖြစ်တဲ့အတွက်အနေနဲ့ရရမှာဖြစ်နေတဲ့ရှိနေတဲ့ကိစ္စဝါဝအသေးစိတ်တော့မသိနိုင်ပါဘူးအဲ့လိုမသိနိုင်တဲ့အခါကျတော့ယခုခေါင်းကြီးများရောက်လာခဲ့ပြီ။ခေါင်းကြီးများရောက်လာတဲ့အခါမှာဒီကရှိနေတဲ့အနေအထားတွေခေါင်းကြီးတို့တည်သွားကြတယ်။အဲ့ဒီလိုတည်သွားတော့နောက်ဆောင်ရဲရမယ့်ကိစ္စတွေမှလည်းပဲမကောင်းကြီးမန္တနာဖွင့်ချုပ်ခြင်းအနေနဲ့ဝိကနှမ်းပြီးတော့ဆောင်ရဲတာတဲ့စာရင်ဒီကောင်ရောက်ဖို့တည်ဖို့မြင်ဖို့နေတဲ့ပုံပုံများကဆောင်ရဲခြင်းဟာပုံပြီးတော့တဘာဝကြတာဖြစ်တဲ့အတွက်ကိစ္စများရှိလာတဲ့အခါမှာမဂ္ဂဝိပဿနာဖွင့်ချုပ်ကြီးကိုအကြောင်းကြားရင်လည်းပဲခေါင်းကြီးစီကိုမိတ္တူတစ်ဆောင်ပို့ပါဒါမှမဟုတ်လို့ရှိရင်လည်းပဲခေါင်းကြီးစီကိုတန်းရိုက်အကြောင်းကြားပြီးတော့ခေါင်းကြီးမှတစ်ဆင့်မဂ္ဂဝိပဿနာဖွင့်ချုပ်ကြီးနဲ့ဆက်သွယ်ဖို့ရန်အတွက်ဆောင်ရွက်မယ်ဆိုရင်လည်းပဲရန်ကုန်မြို့အနေနဲ့ခေါင်းကြီးတို့ဆက်သွယ်ဆောင်ရွက်ပေးပါမယ်ဒါကိုခေါင်းကြီးတို့လုပ်ငန်းမင်းဆက်ရမှာပြောကြလို့ပါတယ်အဲ့တော့မူဝါဒပဲဆံရကိုဆက်လက်ပြီးတော့ပြောကြားပြရမယ်ဆိုရင်မဂ္ဂဝိပဿနာအဖွဲ့မှာဓမ္မဂရိကာများခန္ဓာရရှိပါတယ်။ဒီဟန်တော့ဓမ္မဂရိကာများလူပုဂ္ဂိုလ်ဓမ္မဂရိကာများဒီလိုအသီးသီးခန္ဓာရရှိပါတယ်။အဲ့ဒီလိုခန္ဓာတဲ့နေရာမှာယနေ့ချိန်ခါမှာပစ္စကကာလမျက်မှောက်အတိုင်းတန်အနေနဲ့ပြောရမယ်ဆိုရင်ယဟန်တော့ဓမ္မဂရိကာများလုံလုံလောက်လောက်ပြည့်ပြည့်စုံစုံခံထားပြီးဖြစ်ပါတယ်။ဟောယခင်ကာလများကဖွဲ့ကြီးစတင်ဒီထောင်တဲ့အချိန်ကယဟန်တော်ဓမ္မဂရိကာများပြည့်ပြည့်စုံစုံမရှိခဲ့သေးတဲ့အတွက်လူပုဂ္ဂိုလ်ဓမ္မဂရိကာများကိုအဓိကထားပြီးတော့ဖွဲ့စည်းပေးခဲ့။ယခုချိန်အခါမှာလူပုဂ္ဂိုလ်ဓမ္မဂရိကာများရဲ့နေရာမှာယဟန်တော်ဓမ္မဂရိကာများစာတပိတပညာတဓမ္မဂရိကာများကိုအစားထိုးပြီးတော့ခန့်အပ်တောင်းပေးအပ်လိုက်နိုင်တဲ့အချိန်ကဖြစ်နေတဲ့အတွက်အဖွဲ့ခွဲတိုင်းဖွဲ့ခွဲတိုင်းမှာယဟန်တော်ဓမ္မဂရိကများသာဟောရမယ်ဆိုတဲ့မူတော့မရှိပါဘူး။မူအနေနဲ့ကတော့မဂ္ဂဝိပဿနာဖွဲ့ချုပ်ကြီးရဲ့အသိမှတ်ပြုလက်မှတ်ဓမ္မဂရိကလက်မှတ်ကြားတဲ့ပုဂ္ဂိုလ်တိုင်းဒီမဂ္ဂဝိပဿနာဖွဲ့ခွဲမှာတရားစခန်းဝဲတည်ရင်ဝင်ပြုလုပ်ဖို့ရှိပါတယ်။မဂ္ဂဝိပဿနာဖွဲ့ချုပ်ကြီးမှာတရားဝင်ထားတဲ့ပေးရထားတဲ့လက်မှတ်မရှိတဲ့ပုဂ္ဂိုလ်များသည်ဒီမဂ္ဂဝိပဿနာဖွဲ့ခွဲဓမ္မယုံမှာတရားစခန်းပွဲဆောင်ရွက်ခွင့်မရှိပါဘူး။ဒါဘုန်းကြီးတို့မဂ္ဂဝိပဿနာဖွဲ့ချုပ်ကြီးရဲ့မူပါ။ပြန်ပြောပါမယ်။မဂ္ဂဝိပဿနာဖွဲ့ခွဲတိုင်းဖွဲ့ခွဲတိုင်းမှာမဂ္ဂဝိပဿနာဖွဲ့ချုပ်ကြီးရဲ့တရားဝင်ထားတဲ့ဓမ္မဂရိကများသာတရားစခန်းပွဲများစီမံဆောင်ရွက်ခြင်းရှိပါတယ်တော်တော်လည်းပဲအဲစီမံဆောင်ရွက်ခြင်းရှိပါတယ်တရားဝင်ခန့်အပ်ထားတဲ့ဓမ္မဂရိကမဟုတ်တဲ့ပုဂ္ဂိုလ်များသည်တရားစခန်းပွဲကိုစီမံဆောင်ရွက်ခြင်းမရှိပါဘူးဒါခွန်ကြီးတို့ချမှတ်ထားတဲ့မူပါတော်တော်လည်းပဲတစ်ခါတစ်ခါကြတော့အခက်အခဲကလေးတွေကဖြစ်တတ်ပါတယ်ဘလို့မှတရားဝင်ခန့်အပ်ထားတဲ့ဓမ္မဂရိကကိုပြင့်မရတဲ့အခါမျိုးပါရလာရင်ခက်ခဲဖြစ်နေတဲ့အခါမျိုးအဲဒီလိုအခါမျိုးဆိုရင်တော့သိလျော်တဲ့ပုဂ္ဂိုလ်များနဲ့တရားစခန်းပွဲလုပ်နိုင်တယ်လို့ဒီလိုသတ်မှတ်ပါတော့တော်တယ်ခေါင်းကြီးတို့တိတိကျကျသိသလောက်ဆိုရင်တော့သိဉဏ်လို့ကိစ္စမျိုးကိုသာဖွင့်ပြတာပါကျန်တဲ့အချိန်မှာဖွင့်ပြခြင်းမရှိပါဘူးသိဉဏ်လို့ကိစ္စမျိုးမှာတော့သူလည်းပဲသူเจ้ามาติญญานบ่วยคนละกูเจ้ามาติญญานบ่วยอะไรละบ่วยမျိုးมาဆိုရင်ธรรมกริกาแขกแค้นเนี่ยရှိလာခဲ့ดีရှိတော့ ဓမ္မကြီးကမဟုတ်တော့သောပုဂ္ဂိုလ်များနဲ့စားထုတ်ပြီးတော့ဆောင်ရွက်ဖြစ်ရှိပါတယ်။သို့တော်လည်းပဲနာမည်ခံရမှာကတော့ဓမ္မကတိကအသိမှတ်ပြီးပုဂ္ဂိုလ်များတာနာမည်ခံရမယ်လို့တရားဝင်ညွှန်ကြားထားပါတယ်။ဓမ္မကတိကဖြစ်တဲ့ပုဂ္ဂိုလ်များကနာမည်ခံသူ့နာမည်နဲ့ကြီးညာအချိန်ကြီးလာတဲ့အခါကျတော့သူမကြွားရောက်နိုင်တဲ့အတွက်သူကနေပြီးသူ့ရဲ့သဘောတူညီခြင်းနဲ့စေတွတ်တဲ့ပုဂ္ဂိုလ်ဒီလိုဖြစ်ရမှာ။ဘုရားမဆရာပါဆိုခေါင်းကြီးကတောင်းခံလိုက်တယ်။ခေါင်းကြီးမကြွနိုင်ဘူး။မကြွနိုင်ရင်ခေါင်းကြီးကသင့်တော်တဲ့ပုဂ္ဂိုလ်စေလို့။အဲ့ဒီပုဂ္ဂိုလ်ရဲ့ကောင်းကျိုးဆိုးကျိုးအဲ့ဒီပုဂ္ဂိုလ်ရဲ့ပြောမှုဆိုမှုခေါင်းကြီးကတောင်းခံရ။အဲ့ဒါလို့မဟုတ်ဘဲနဲ့တောင်းခံလို့မရှိဘဲနဲ့ကိုယ်သဘောနဲ့ကိုယ်ပြည့်စုံတယ်။ရရာပုဂ္ဂိုလ်ဆွဲငင်ပြီးတော့အဲ့ဒီလိုခေါ်ပြီးစကံဝဲလောက်ခွင့်မရှိပါဘူး။ဒါခေါင်းကြီးတို့တိတိကျကျသိထားတဲ့အပိုင်းကိုပြောခြင်းဖြစ်ပါတယ်။အဲဒီမူဒီဘယ်တော့ကစားပြီးတော့ဖြစ်ပေါ်လာတဲ့မူလဲလို့ဆိုတော့ယခင်မှုဆောင်ဖွဲ့ဩဂထရကကြီးဘုရားကြောင့်အတွင်းမူဒီကကြီးဘုကျော်ညွတ်တို့လက်ထက်ကချမှတ်ထားခဲ့တဲ့မူဖြစ်ပါတယ်။အဲဒီမူအတိုင်းပဲခေါင်းကြီးတို့မနှွှဲထားတဲ့နေရာလေးမှာကိုယ်နဲ့လက်ခံပေးလိုက်တယ်နာမည်ခံပေးလိုက်တယ်ပြီးတဲ့အခါကျတော့ကိုယ်ကနေပြီးတော့တပည့်တစ်ပါးပါသုံးဖို့ပုဂ္ဂိုလ်တရားရောက်ကိုတိတိကျကျပြောဆိုပြီးတော့စီကံနေကြဖြစ်အောင်စီမံပြီးတော့ခေါင်းကြီးတို့လှုပ်ပေးခဲ့တဲ့အစဉ်အလာတွေရှိခဲ့မှာပါအဲဒါကြောင့်မလို့ယခုတော့နေသွန်နေပြားနေရများဖြစ်ကြတဲ့အတွက်အကံရွေးများအခက်အခဲဖြစ်လာမယ်ဆိုရင်ပြည်စုံလည်းမလုံးကြမယ်နဲ့သိတော်တဲ့ပုဂ္ဂိုလ်ကနာမည်ကသိတော်တဲ့ပုဂ္ဂိုလ်ကနေပြီးတော့ကိုယ်စားစိတ်လွတ်တဲ့ပုဂ္ဂိုလ်များနဲ့ပဲအခက်အခဲဖြစ်လာခဲ့တဲ့ရှိတော့စီမံဆောင်ရွက်ပေးကြဖို့လည်းခေါင်းကြီးတို့တတိပေးပါလူပုဂ္ဂိုလ်ဓမ္မဂရိကအပိုင်းပြောကြမယ်ဆိုရင်ခုနပြောသလိုပါပဲယနေ့အချိန်အခါမှာသံဃာတော်ဓမ္မဂရိကများပြည့်စုံရှိနေကြပြီဖြစ်တဲ့အတွက်လူပုဂ္ဂိုလ်နဲ့လူပုဂ္ဂိုလ်ဓမ္မဂရိကနဲ့သံဃာတော်ဓမ္မဂရိကတွဲပြီးတော့ဟောမယ်ဆိုလို့ရှိရင်တော့ဒါယခုအနေယခုမြတ်မောက်အနေထားအရခွင့်ပြုချက်တွေရှိနေပါတယ်။ဘာဖြစ်လို့လဲလို့မေးလို့ရှိရင်စကံမတစ်ခုမှနေ့စဉ်နေ့စဉ်သီလခံယူမှုဆိုတာလိုအပ်ပါတယ်အဲ့ဒီသီလခံယူခြင်းကိစ္စဒီသံဃာတော်ရှင်မြတ်များမှသာဆောင်ရွက်ရမယ့်ကိစ္စမျိုးဖြစ်တဲ့အတွက်သံဃာတော်ရှင်မြတ်ရဲ့အခြားလူပုဂ္ဂိုလ်တဦးရဲ့ဒီလိုတွဲပြီးတော့ဟောခြင်းကိုအဖွဲချုပ်ခြင်းအနေနဲ့ဖွင့်ပြထားပါတယ်။သို့တော်လည်းပဲသံဃာတော်ရှင်မြတ်များမှပါပဲနဲ့လူပုဂ္ဂိုလ်ကြီးတသက်တရားစခန်းပွဲကျင်းပခြင်းကိုဖွင့်ပြပါဘူး။ဒါဖြစ်လို့လည်းမင်းတို့လူပုဂ္ဂိုလ်ကြီးတသက်တရားစခန်းပွဲကျင်းပမယ်ဆိုရင်ရှင်ပါတိလာခံယူစောင့်တည်ဖို့ရအခက်အခဲဖြစ်တဲ့အတွက်ဒီဘုဂ္ဂိုလ်ကြီးတက်တဲ့တရားစကံပွဲရှင်ပါခြင်းကိုအဖွဲချုပ်ကြီးကတရားဝင်ခွင့်ပြုမထားပါဘူး။ဒါခွင့်ပြုမထားဘူးလို့သာပြောတာပါ။အဖွဲချုပ်ကြီးမသိဘဲနဲ့ကိုနေကွန်နဲ့ဆောင်ရွက်နေခြင်းမျိုးကိုတော့အဖွဲချုပ်ကြီးကသိတာမဟုတ်တဲ့အတွက်ဘလို့မှအရေးမယူတတ်ပါဘူး။ခွင့်ပြုလို့ကမူကမူတိုင်းပဲပြောခြင်းဖြစ်ပါတယ်။အဲဒီမူကနားမထောင်ခြင်းနဲ့သူ့ရဲ့တာဝန်မှာအဖွဲ့ချုပ်ကတော့ဒီတိုင်းပဲရှိပါတယ်ဆိုတာကိုခွန်ကြီးတို့ချပြနေကြပါ။အဲဒါကြောင့်ခွန်ကြီးတို့အနေနဲ့နောက်ကာလများမှာတန်ဃာနဲ့တန်ဃာဓမ္မဂရိကနဲ့လူပုဂ္ဂိုလ်ဓမ္မဂရိကတွဲပြီးတော့ဟောခြင်းကိုလက်ခံပါတယ်။တန်ဃာတော်ဓမ္မဂရိကမပါမနဲ့လူပုဂ္ဂိုလ်ဓမ္မဂရိကကြီးပဲဟောခြင်းကိုခွန်ကြီးတို့လက်မခံပါဘူး။အကံရွေးအဲ့ဒီလိုကိစ္စမျိုးပေါ်ပေါက်လာခဲ့ရင်လည်းအခုနောက်တုန်းကဂျိတာကြီးကိုအပ်တယ်ဆိုတဲ့စကားပြန်ပြီးတော့ကောက်ပြီးတော့ပြောရမယ်ဆိုရင်ကျေးဇူးအားချင်းကိုခွန်ကြီးတို့ကလက်ခံတာမဟုတ်ဘူး။လောက်ရမဲ့လုပ်ငန်းကလေးတွေစီကံကြဖြစ်အောင်ကိုကြီးဆောင်ရွက်ဖို့လောက်ပိုင်ခွင့်သဘာဝကလေးကိုခွန်ကြီးတို့လက်ခံခြင်းဖြစ်ပါတယ်။ဒါကြောင့်မလို့မူဝါဒနဲ့မညီညွတ်တဲ့ကိစ္စများပေါ်ပေါက်လာခဲ့ပြီးရှိတော့ခွန်ကြီးတို့ကနေပြီးတော့တရားဝင်ကန့်ကွက်ရပါလိမ့်မယ်။အဲဒီလိုကန့်ကွက်ပြီးတော့ဖွင့်ချုပ်ကြီးကိုအောက်အောင်ခွန်ကြီးတို့ပြောပြရပါလိမ့်မယ်။အကံ၍ကိုကြီးလွားခန့်ရင်လည်းပဲလွားတဲ့ကိုကြီးကိုခွန်ကြီးတို့ပြောပါမယ်။ကိုယ်နဲ့မကြွားရောက်နိုင်ရင်လည်းကြွားရောက်နိုင်တဲ့ပုဂ္ဂိုလ်အဆင်ပြေအောင်ခေါင်းကြီးတို့ဆောင်ရွက်ပေးမှဖြစ်ပါတယ်။နောက်ဒီကောင်းကျောင်းအနေနဲ့ပြောမယ်ဆိုလို့ရှိရင်တာချီလေးမြို့ပါ။နံပါတ်၁ပြည်နယ်မြို့တစ်မြို့ဖြစ်ပါတယ်။နံပါတ်၁တခါနိုင်ငံနဲ့နှီးဆက်နေတဲ့နယ်စပ်မြို့တစ်မြို့ဖြစ်ပါတယ်။အဲ့ဒီတော့ပြည်နယ်မြို့ဖြစ်တဲ့အတွက်ဒီပြည်နယ်တစ်ခုမှာဒီလိုပဲပฏิပတ်ဤသာသနာထုံးကားပြန်ပေါ်အောင်ဆောင်ရွက်ရမယ့်ဝတ္တရားရှိပါတယ်။အဲဒီလိုရှိတဲ့တာဝန်တရားတွေကိုဆောင်ရွက်ပေးနေခြင်းအတွက်ပ ခွန်ကြီးတို့အနေနဲ့လုံးတရာဝမ်းမြောက်ဝမ်းသာရှိပါလေ။အဲဒီလိုဝမ်းမြောက်ဝမ်းသာရှိလို့လည်းပဲတခါကျုံမြင်အောင်လုံခဲ့တဲ့နှစ်နှစ်လောက်ကလေးကခွန်ကြီးတို့ကိုပြင်မှုပါလေ။အကြောင်းဝင်ကြီးညွတ်လို့မကြွနိုင်ဘူး။ယခုအချိန်ကျမှမိမိအားလတ်တဲ့ရင်းနဲ့ဒီကကျင်းပါတဲ့ရင်းနဲ့တိုက်ဆိုင်တာဖြစ်တဲ့အတွက်ခွန်ကြီးတို့တကူတကပဲကြွာလာခဲ့ပါလေ။အဲဒီနေရာမှာတာချီလေးမျိုးတည်းအခြားသောနေဆန်းမျိုးနဲ့မတူပါဘူး။အခြားခြားသောပြည်နယ်မျိုးတွေနဲ့မတူပါဘူး။ဟိုဘက်ကကိုကြည့်လိုက်မယ်ဆိုရင်ဂရုပြည့်လောက်တောင်းမဝေးတဲ့နေရာမှာဗုဒ္ဓဘာသာကိုယ်ွယ်စည်းကပ်တဲ့နိုင်ငံတစ်နိုင်ငံရှိပါတယ်။သူလည်းဗုဒ္ဓဘာသာကိုယ်ွယ်စည်းကပ်တာကိုယ်လည်းဗုဒ္ဓဘာသာကိုယ်ွယ်စည်းကပ်တာ။သူ့မှာလည်းတန်ဃာတွေရှိတယ်ကိုယ့်မှာလည်းတန်ဃာတွေရှိတယ်ကောင်းမှလည်းပြည့်ရပြိပတ်လုပ်ငန်းတွေရှိတယ်ကောင်းမှလည်းပြည့်ရပြိပတ်လုပ်ငန်းတွေရှိအဖက်ဘက်ကရှင်ကြည့်လိုက်မယ်ဆိုရင်လူရဲ့သဘာဝအရကိုယ့်ဘက်ကမတားရင်တော့မှဒန်းတဝင်နေထားမျိုးဖြစ်စီခြင်းပါလေဒါဘုန်းကြီးတို့ရဲ့ဆန္ဒပါဟိုဘက်မှာရှိတဲ့ပုဂ္ဂိုလ်တွေဘုရားဘာသာဝင်တွေကဘယ်လိုဆောင်ရွက်နေလဲတန်ဃာတော်ရှင်မြတ်တွေကပြည့်ရပြိပတ်လုပ်ငန်းတွေဘယ်လိုဆောင်ရွက်နေလဲသူတို့ရဲ့သဘာဝသူတို့ရဲ့ယဉ်ကျေးမှုသူတို့ရဲ့နေထားဘုန်းကြီးတို့လည်းပဲထိုင်နိုင်ငံကိုဗန်ကောက်မှတစ်ဆင့်မြို့လင်းငါးမြို့လောက်ရောက်ခဲ့ဖို့တာဖြစ်တဲ့အတွက်ခွန်ကြီးတို့တော်လေးပဲသိခဲ့ပါတယ်ချုံရင်းချက်တွေရှိတယ်လို့အတွေ့အယူစရာတွေလည်းပဲရှိတယ်လို့ခွန်ကြီးတို့ဒီလိုသဘောပေါက်အဲဒီတော့ဒီလိုဗုဒ္ဓဘာသာရဲ့ကိုးကွယ်မှုအနေထားမှာအဆင့်မြင့်တဲ့နိုင်ငံတစ်နိုင်ငံနဲ့နယ်ချင်းဆက်ပြီးတော့နေတာဖြစ်တဲ့အတွက်ကိုယ့်ဘက်ကဒီလိုပဲသာသနာရေးတစ်ခုဘာသာရေးတစ်ခုလောကတကူဆောင်ရွက်တဲ့နေရာမှာပြီးဆိုလေပေယောကမမဖြစ်စေချင်ပါဘူးအဆင့်မြင့်မြင့်နဲ့လက်ညှိုးထိုးပြရင်ထိုးပြလို့ရတော့အတုယူရတော့ပြောစမှဖြစ်တော့တဲ့အနေထားမျိုးဖြစ်ခွန်ကြီးတို့ဒီလိုပဲဖြစ်စေချင်ပါဒီနေရာမှာဆိုလို့ရှိရင်ပฏิပတ်လုပ်ငန်းတရားစကားမကျင်းပါတဲ့အခါမှာနေရင်းစက်နေတာဖြစ်တဲ့အတွက်နိုင်ငံရသားတွေရောက်လာတတ်ပါတယ်ခေါင်းကြီးတို့တရားစကားပွဲမှာတည်မနေရင်နိုင်ငံသားသာနှစ်ယောက်ရောက်လာခဲ့ပါလေ။အဲဒီပုံကိုယ်တွေကနေပြီးတော့တချို့တချို့ပုံကိုယ်တွေကလည်းပဲတာမန်သဘောမျိုးနဲ့ပဲရှောက်ကြည့်တဲ့သဘောမျိုးနဲ့ရောက်လာတာဖြစ်တယ်လို့လေးလာတဲ့ပုံကိုယ်များလည်းရောက်လာတတ်ပါလား။အဲဒီလိုလေးလာတဲ့သဘောမျိုးနဲ့ရောက်လာတာမျိုးဆိုရင်မိမိတို့ဘက်ကလုပ်ငန်းလုပ်တဲ့နေရာမှာစိတ်ကလေးကြမောဖဲနဲ့ထဲထဲဝါဝါမဖြစ်ဖဲနဲ့ပြည်သူလည်းများလုံးခဲ့သည်ရှိတော့အထင်သေးစရာဖြစ်ပါတယ်ဒီနေရာမှာရှိတဲ့ရေးတာတဲ့ခုကိုအထင်သေးခြင်းဟာမြန်မာနိုင်ငံတနိုင်ငံလုံးရဲ့သာသနာရေးလောကတစ်ခုလုံးကိုအထင်သေးခြင်းသဘောဖြစ်တယ်လို့ခေါင်းကြီးတို့ဒီလိုပဲသဘောပေါက်အဲဒါကြောင့်မလို့မြန်မာနိုင်ငံတနိုင်ငံလုံးရဲ့သာသနာရေးလောကတစ်ခုလုံးရဲ့ကိုစားအလူကားမှတာဝန်ပေးထားတာမဟုတ်ပေမဲ့ကိုယ်သာသဘောမျိုးဆောင်ရွက်နေရတယ်နေဆန်းမျိုးတစ်မျိုးရဲ့သာသနာပြုလုပ်ငန်းဖြစ်ခြင်းကြောင့်ဒီနေရာမှာပြုလုပ်တဲ့လုပ်ငန်းဟာအကြီးကျယ်နဲ့ဖြစ်ဖို့လိုတယ်ထဲထဲဝါဝါနဲ့ဖြစ်ဖို့လိုတယ်စိတ်ကံတရားနဲ့ဖြစ်ဖို့လိုတယ်သိသိတတ်တတ်နဲ့ဖြစ်ဖို့လိုပါအဲ့ဒီလိုဖြစ်မှလည်းပဲနိုင်ငံကုန်လည်းဆောင်နိုင်မှာဖြစ်တယ်လို့မြန်မာနိုင်ငံရဲ့သာသနာရဲ့အစင်းမြင့်မှုကိုလည်းပဲပြပေးနိုင်မှာဖြစ်ပါတယ်။အဲဒီလိုပြပေးနိုင်အောင်ယခုတာချီတဲ့မြို့မကောဥပဒနာဖော်ခွဲ348မှာရှိနေကြတဲ့ပုဂ္ဂိုလ်များကကြိုးစားပြီးတော့ဆောင်ရွက်ပေးကြပါ။အခြားအခြားသောပြည့်ရပြိပဌာနာတွေလည်းပဲဒီမြို့ပေါ်မှာရှိတာခွန်ကြီးတို့သိပါတယ်။အခြားအခြားသောပြည့်ရပြိပဌာနာများဒီမိမိနဲ့မဆိုင်တဲ့ဌာနာများဖြစ်တဲ့အတွက်ကောင်းကျိုးဆိုးကျိုးကိုခွန်ကြီးတို့ဘာမှမပြောလို့ပါဘူး။ခွန်ကြီးတို့ပြောလို့လည်းမရပါဘူး။ခွန်ကြီးတို့မှပြောရမယ့်တာဝန်လည်းမရှိပါဘူး။ယခုဒီရိတာမောဂဝိပဿနာဓမ္မရိတာကတော့ခွန်ကြီးတို့နဲ့တိုက်ရိုက်ပတ်သက်နေတဲ့ရိတာဖြစ်တဲ့အတွက်မောဂဝိပဿနာဖွဲ့ချုပ်ကြီးရဲ့နာယကတပါးရဲ့ကိုစားနာယကအများရဲ့ကိုစားနာယကတပါးဖြစ်တဲ့သောလကောင်မြန်မာနိုင်ငံရဲ့ထေရဝါဒဗုဒ္ဓသာသနာပြုတတ်ကတူကြီးရဲ့ပါမောကမာထာနာမူတပါအနေနဲ့တော့လည်းကောင်းဒီတာချီလေးမျိုးမောကောဤပန္နာဖော်ခွဲရဲ့လုပ်ငန်းဆောင်ရွက်ချက်တွေကိုခွန်ကြီးတို့အနေနဲ့မာရာရှိလို့ရှိရင်ပြင်ပြရမယ်တောင်း လိုတာရှိရင်လည်းပဲဖြည့်ဆည်းပေးရမယ်တောင်းရှိတယ်လို့ကိုယ်စိတ်ထဲမှာလို့လို့ခံယူထားပါတယ်အဲဒါကြောင့်မလို့စနေနေ့ကြလည်းဖြည့်ဆည်းခြင်းပါတယ်တည်တည်တတ်တယ်ဖြည့်ဆည်းခြင်းပါတယ်အသိမြင့်မြင့်လည်းဖြည့်ဆည်းခြင်းပါတယ်ယောဂီဆိုရင်လည်းယောဂီနဲ့တူတဲ့အသွင်သရဖြစ်နေရယောဂီနဲ့တူတဲ့အမူအရာဖြစ်နေရယောဂီနဲ့တူတဲ့အင်းတွေထိမ့်သိမ့်မှုရှိနေရဘုရားသာရကအစာယောဂီတရားရဲ့ပုံမှန်သရနဲ့ကဲကြည့်ရပါရလာရကအစာယောဂီတရားရဲ့ပုံမှန်သရနဲ့ရှိနေရသာရသောတာနေရာမှာလည်းပဲယောဂီတရားရဲ့ပုံမှန်သရအသွင်ရဲ့ပြင်အင်းတွေသိက္ခာတွေနဲ့ရှိနေရအဲ့ဒီလိုဖြစ်အောင်အမှုဆောင်ဖွဲ့ပုဂ္ဂိုလ်များကစောစောကပြောခဲ့သလိုပါပဲအလဲကြလာရောက်ပြီးတော့တရားဟောတဲ့ဓမ္မဂရိကများနဲ့အမှုဆောင်ပုဂ္ဂိုလ်များကဝိုင်းဝန်းပြီးတော့ဆောင်ရွက်ပေးကြဖို့လိုအပ်ပါတယ်။ဆောင်ရွက်ပေးကြဖို့လည်းပဲခေါင်းကြီးများအနေနဲ့အထုတက်လက်ကြိုက်ကြပါဘုရားမြန်မာနိုင်ငံမှာအဖွဲ့အစည်းတစ်ခုလုပ်ပြီးဆိုရင်အဲ့ဒီအဖွဲ့အစည်းမှာမပြည့်လည်မှုလေးတွေအထိုင်းလျောက်ရှိတတ်ပါတယ်။ဘယ်အဖွဲ့အစည်းမှာအဲ့ဒီမပြည့်လည်မှုလေးတွေဘာဖြစ်လို့ဒီလိုဖြစ်တတ်တယ်လဲလို့အဖြေကိုရှာကြည့်လိုက်တဲ့အခါကျတော့ခေါင်းကြီးတော့မြန်မာလူမျိုးတို့ရဲ့သဘာဝစိတ်မထိန်နိုင်တဲ့အကြောင်းကလေးကိုခေါင်းကြီးတို့သွားတွေ့ပါမယ်မြန်မာလူမျိုးတွေဟာအများအပြားစိတ်မထိန်နိုင်ကြဘူးတက်ကြွတဲ့သဘာဝရှိတယ်ဇောကနဲ့ဇကနဲ့လုံးတတ်တယ်ဇောကနဲ့ဇကနဲ့ပြောတတ်ကို့ထိလို့ရှိရင်မခံကျင်တတ်ဘူးဒါမြန်မာလူမျိုးရဲ့သဘာဝအဲ့ဒီသဘာဝအရာမထိန်နိုင်တဲ့အခါကျတော့အေးစေတနာမှအနေနဲ့ပြောင်းမာလေးတွေရှိတတ်တယ်လုံမာလေးတွေရှိတတ်တယ်ဒါမြန်မာလူမျိုးရဲ့သဘာဝလို့ပဲခေါင်းကြီးကဒီလိုပဲသဘောပေါက်ပါအဲဒီလိုကိစ္စမျိုးကလေးတွေကိုတဲ့ရုပ်ကိုတရားရိပ်သာဓမ္မယုံမှာတရားရိပ်တာရဲ့တရားလုံငန်းလောက်နေကြတဲ့ပုံပုံများဖြစ်ကြတဲ့အတွက်မိမိတို့ရဲ့ပင်ကိုမြန်မာလူမျိုးတွေရဲ့တက်ကြွတဲ့စိတ်ဓာတ်ကလေးတွေအတိအသေးချုံနေကြပြီးတော့မြတ်စွာဘုရားသခင်တော်မြတ်ကြီးရဲ့ညွန်ကြားဆုံးမပေးထားတဲ့ဩဝါဒအရာဘုရားရှင်တော်မြတ်ကြီးရဲ့အလိုကြညီညီညွတ်ညွတ်နဲ့တရားနဲ့တရားသိခံပြီးတော့သာသနာတော်ကြီးတိုးတက်ပြန်ပွားခြင်းတိုးတက်တိုးတက်ပြန်ပွားဖို့သာအဓိကပဲမိမိစိတ်ထဲမှာသဘောတူခြင်းမတူခြင်းဒီအဓိကမဟုတ်ဘူးမိမိကိုယ်တိုင်လုံးပိုင်ခွင့်ရခြင်းမရခြင်းဒီအဓိကမဟုတ်ဘူးသာသနာတော်မြတ်ကြီးကြီးပွားတိုးတက်ရဲ့ဘယ်လိုနေရာကပဲနေရနေရဘယ်လိုလုပ်ကိုပဲလုပ်ရလို့ရဘယ်လိုနေထားမျိုးနဲ့ပဲဆောင်ရွက်ရဆောင်ရွက်ရငါတို့ကျင့်တဲ့ဆိုတဲ့အဲဒီလိုစိတ်ဓာတ်ကလေးတွေပြုပြင်ပြီးတော့ဆောင်ရွက်ပေးသွားကြဖို့လည်းပဲခေါင်းကြီးများအနေနဲ့ထုတ်တယ်လေမေတ္တာရပါတယ်အဲဒီတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးလက်ထတော်ခါကလာတော့ကဖြစ်ရကလေးတွေရှိပါတယ်မြတ်စွာဘုရားသခင်ကလမဲကြီးကဆုံးကကြောက်မယ်လို့တပိတ်ပိုက်ပြီးတော့တောင်းထီပြီးကတော့သစ္စာဘုရားကဇေတဝန်ကျောင်းကနေထွက်လာအဲဒီဇေတဝန်ကျောင်းရဲ့မဏိမဝေးမှာဒိဋ္ဌိတည်းရဲ့ကျောင်းရှိပါတယ်အဲဒီတော့မြတ်စွာဘုရားသခင်ကလမဲကြီးကဆုံးကကြွားလာတယ်ဇေတဝန်ကျောင်းကထွက်လာတယ်ထွက်လာပြီးတဲ့အခါမှာဒိဋ္ဌိတည်းရဲ့ကျောင်းကိုဖြတ်ပြီးတော့သွားရဒီလိုသွားတဲ့အခါကျတော့ဘုရားရှင်ကတော်မြတ်ကြီးကနေကိုကြည့်လိုက်တယ်။အော်အချိန်စောသေးတာပဲ။အချိန်စောသေးတာပဲ။တရားနည်းပါးမှရှိတဲ့ဒိဋ္ဌိကြောင့်ကိုဝင်ပြီးတော့အာလပတန်လာပစကားကလေးတွေပြောမှပဲလို့။အဲဒါလိုစိတ်ကူးပြီးတော့ဒိဋ္ဌိကြောင့်ကိုဝင်လိုက်ပါ။အဲဒါလိုဝင်လိုက်တဲ့အချိန်မှာအဲ့ဒီဒိဋ္ဌိကြောင့်မှဒိဋ္ဌိဒိုင်းနာပုဂ္ဂိုလ်များဟာသူသူညာညာနဲ့စကားတွေပြောနေကြတဲ့အချိန်မြတ်စွာဘုရားသခင်တော်မြတ်ကြီးကဝိဉ္ဇဏ်ကနေပြီးတော့ဒိဋ္ဌိကြောင့်သူဝင်လာတဲ့အခါကျတော့သူတို့ရဲ့ဆရာကြီးကတွေ့ဒီလိုတွေ့တဲ့အခါမှာသူရဲ့တပည့်ဖြစ်တဲ့သူရဲ့နောက်လိုက်နောက်ပါပုဂ္ဂိုလ်များကိုလှမ်းပြီးတော့သတိပေးတယ်။အဲမင်းတို့ဒိဋ္ဌိနေကြဂေါတမဗုဒ္ဓဟာယမတတိတ်ဆိတ်မှုကိုလိုလားတဲ့ပုဂ္ဂိုလ်ယမတသတိထားဖို့ကောင်းပါလားဒီစကားလေး။အဲမင်းတို့တတိဒိဋ္ဌိနေကြဂေါတမဗုဒ္ဓဟာအိမတန်တိတ်ဆိတ်မှုကိုလိုလားတဲ့ပုဂ္ဂိုလ်မင်းတို့တိတ်တိတ်နေလို့ရှိရင်မင်းတို့ရဲ့တိတ်ဆိတ်နေမှုကိုနှိမ့်သက်တဲ့အတွက်ဂေါတမဗုဒ္ဓတည်ရောက်လာနိုင်မယ် တို့ဒီရောက်လာနိုင်မယ်ဂေါရမဗုဒ္ဓတို့အင်မတန်ထင်ရှားတဲ့အင်မတန်ဂုဏ်ရှိတဲ့အင်မတန်ကြော်ကြားတဲ့ပုဂ္ဂိုလ်တယောက်တို့ဒီကိုရောက်လာခြင်းတို့အတွက်မင်္ဂလာတစ်ပါးပဲအကျိုးမရောက်တယ်အကံရွတ်တာမင်းတို့ကစုစုညံညံနဲ့လုပ်နေကြမယ်ဆိုရင်ဂေါရမဗုဒ္ဓကမနှစ်သက်တဲ့မနှစ်သက်တဲ့အတွက်ဒီရက်ကမဝင်မဲနဲ့ဆက်ပြီးတော့ပြန်သွားလိမ့်မယ်အဲ့လိုပြန်သွားလို့ရှိရင်တို့တဲ့ဆုံးရှုံးမှုကြီးတခုဖြစ်လိမ့်မယ်လို့အဲ့ဒီစကားကလေးနဲ့တတိပေးတာခွန်ကြီးတို့စာရင်းပေးတယ်မှာတွေ့ဘူးပါလေအဲ့ဒါကြောင့်မလို့မြတ်စွာဘုရားတိုက်ခိုက်ကိုရောင်မြတ်ကြီးရဲ့အလိုကြကတိတ်ဆိတ်နေတတ်မှုငြိမ်ချမ်းမှုညင်ညွတ်မှုကိုအင်မတန်ဒူလာပါတိတ်တိတ်ဆိတ်ဆိတ်မနေကြဘဲနဲ့ဒုက္ခတစ်မျိုးကိုကတစ်ဖုံသုံးသုံးညံညံနဲ့အငြင်းပုံဖြစ်မှုဘုရားရှင်ကိုယ်တော်မြတ်ကြီးကမနှစ်သက်ပါဘူးတိတ်တိတ်ဆိတ်ဆိတ်နဲ့ညင်ညင်ညွတ်ညွတ်နဲ့ညင်ညင်တတ်တတ်နဲ့အေးအေးချမ်းချမ်းနဲ့အဲ့လိုနေမှုကိုဘုရားရှင်ကိုယ်တော်မြတ်ကြီးကအင်မတန်နှစ်သက်တော်မူပါတယ်အခုနဒိဋ္ဌိပုဂ္ဂိုလ်တွေကတော့မှပဲမြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးရဲ့အနေအထားကိုအကဲခံမိတဲ့အတွက်အဲ့ဒီလိုသိပေးခဲ့ဖို့ပါပဲအဲ့ဒီတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးရဲ့တပည့်တော်ဝင်ကဖြစ်ကြတယ်ကောင်းကြီးရဲ့ပြိတ္တာပေါင်းစံတော်ကောင်းတဲ့တွင်တရေသားကြီးနဲ့ပတ်သက်နေတဲ့စက်နေတဲ့ပုဂ္ဂိုလ်တွေမြတ်စွာဘုရားသခင်ကတော်မြတ်ကြီးရဲ့အလိုကြအလိုတွေကိုသိငါတို့လုံးနေတဲ့လူကဘုရားကျင့်တဲ့လူကိုလုံးနေတာပဲအဲဒီလိုမိမိတို့ရဲ့စိတ်ထဲမှာကျဉ်းနှံမှုတွေရနိုင်ပါတယ်ဒီလိုမှမဟုတ်လို့ဓမ္မရေးဒါနမင်းခံပြီးတော့အေးအော်တဲ့တဲ့နဲ့စွသူညာညာနဲ့ညီညာခုံကြသုသညာညာဖြစ်နေကြမယ်ဆိုရင်တရားလုံးမျိုးကိုဘုရားသခင်ကရောမြတ်ကြီးများရှိမယ်ဆိုရင်ဘုရားသခင်ကရောမြတ်ကြီးလက်ရှိမှာမဟုတ်ဘူးလို့ဒီလိုမိမိတို့ရဲ့စိတ်ထဲမှာသဘောပေါက်ပြီးတော့အချင်းချင်းနဲ့ညီညီညွတ်ညွတ်ဖြစ်ကြပါတိုင်းနဲ့မင်းမင်းနဲ့ဆောင်ရွက်ကြပါအေးအေးချမ်းချမ်းလည်းပဲဆောင်ရွက်ကြပါတယောက်နဲ့တယောက်ညီညီနဲ့တိုင်းနဲ့မင်းမင်းနဲ့သူလိုတာကိုဖြစ်ကိုလိုတာသူကဆောင်ရွက်ကြပြီးတော့မိမိတို့ကိုယ်ကိုယ်ဆီကတဲ့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးရဲ့သာသနာကြီးပွားတိုးတက်ရန်အတွက်တော်လကောင်းကျေးဇူးတော်ကျေကမမဏိတမဟုတ်ဆရာတော်ဘုရားကြီးရဲ့မဟုတ်သာသနာတိုးတက်ရန်အတွက်တော်လကောင်းဒီနေရာမှာနေခြင်းစတဲ့နေ့တော့မြန်မာနိုင်ငံရဲ့ပฏิပတ်တိသာသနာပြည်မနိုင်ငံများရဲ့ပြည်မနိုင်ငံသားပုဂ္ဂိုလ်များရဲ့အမြင့်မှထဲထဲဝါဝါဖြစ်စေရန်အတွက်တော်လကောင်းကျိုးကျိုးစားစားနဲ့ဆောင်ရွက်ကြပါ။အဲဒီလိုဆောင်ရွက်ကြပြီးတော့မိမိတို့ရဲ့တဏ္ဍာမှာရှိနေတဲ့လောဘကိလေသာဒေါသကိလေသာမောဟကိလေသာများကိုလည်းပဲအမြင့်ပြတ်နိုင်အောင်ဆောင်ရွက်နိုင်ရင်လည်းပဲအမြင့်ပြတ်အောင်ဆောင်ရွက်ကြ။အမြင့်ပြတ်အောင်မဆောင်ရွက်နိုင်ရင်လည်းပဲတနေ့နဲ့တနေ့တလားတဲ့တလားတနေ့နဲ့တနေ့ရောပါအောင်ဆောင်ရွက်ကြပါ။အဲဒီလိုကိလေသာများရောရောပြီးတော့နောက်ဆုံးဒိဋ္ဌိဝိသေကိစ္စဆိုတဲ့ကိလေသာများပယ်တတ်လို့သောတာပတ္တိမဉ္ဇဉ်ရ၍သောတာပန်ပုဂ္ဂိုလ်များဖြစ်နိုင်ကြပါစေ။တဂရဂန္ဓကယဟန္တာပုဂ္ဂိုလ်များဖြစ်နိုင်ကြပါစေ။အဲ့လိုဖြစ်နိုင်ပြီးတော့မြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးရဲ့သာသနာတော်မှာပင်လျင်ခန္ဓာသတိဉာဏ်ညာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုရမျက်မှောက်ပြုနိုင်အောင်ကြည်ကြံကြွယ်ကိုအားထုတ်နိုင်ကြပါစေလို့သုတောင်းပရဏာမှုပြုရင်းနဲ့ဘောင်းကြီးရဲ့ဩဝါဒကထာမိကုန်းချုပ်လိုက်ပါမယ
်သာသနာ့ဘုရားသခင်ရှေ့ရဘုရားသခင်ဟောင်းပဲခန္ဓာ
အလုံးစုံပြိတ္တဘောဓရောကောင်းလို့ရည်စဲချခြင်းစီစဉ်ဆောင်ရွက်မှဖြစ်တဲ့အတွက်အသေးသေးရည်စဲခွက်လေးရည်စဲခွက်ကလေးတွေကိုင်ပြီးတော့ဘုန်းကြီးများကရှေ့ကဆုံးသွားမယ်။နောက်ကနေပြီးတော့လိုက်ဆုံးပေးကြ။ရည်စဲခွက်မရှိကြတဲ့ပုဂ္ဂိုလ်များကလည်းပဲအေးနောက်ကနေပြီးတော့လိုက်ဆုံးပေးကြခြင်းအပြင်ရည်စဲချခြင်းစီစဉ်ကိုမိမိတို့ကိုယ်တိုင်ပါဝင်ဆောင်ရွက်နေတယ်လို့ပြောသဘောပေါက်ကြ။ကဲအားလုံးလိုက်ဆိုကြအရှင်မြတ်တို့ဖေယျာအ
ရှင်မြတ်တို့ဖေယျာ
တပည့်တော်တပည့်တော်မတော်သည
်
ယုံနာခသိယ
ုံန
ာခသိချုပ်ငြိမ်းရမန
်
နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
ဤမှန်၍၎င်း
ဤမှန်၍
ချိုး၍ဆောင်းရွက်နိုင်ပါစေခြင
်း
အကျုံးငါ၎င
်
းတာချီလေးမျို
း
တာချီလေးမျိုး၌ပฏิပတ်တိသာသနာတိုးတက
်
ပြန်ပွား ချုံငါပါစေခြင
်း
အကျုံးငါ၎င
်း
ဒီမှန်ပြီလည်း
ဆ
ရာတိုင်တိုင
်း
ဆရာရှင်ကတော်မြတ်ကြီ
း
ဟောကြားတော်မူသည
့
်ဓမ္မဒေသနာအတိုင
်း
ဘုဂုံဆရာတော်ဘုရားကြီး၏
ဘ
ုဖြင့
်
ပฏิပတ်တိဝိပဿနာ
ဆ
င်ရဲ
တ
ရားစခန်းပွဲကိုကျင့်ပါခဲ့ကြပါကုန်၏အရှင်ဖေဟာ
တ
ည့်ရတိုင်းတိုင
်း
ကျင့်ပါအပ်သောတရားစခန်းပွဲကြီး၌အာယုဇွမ်းနေစွမ
်း
ယနေ့အိအတုမြတ်ကိုလည
်း
လူတန်းသက္ကံကြပါကုန်၏အရှင်ဖေဟာပေါတတိုင်းများသံပန်းများသံကားများကိုလည
်
းလူတန်းကြပါကုန်၏အရှင်ဖေဟာရိတ်သာဆောင်တွင
်
စေတုံချင
်း
ဝိညာဝိသဆောင်ရခြင
်း
အစရှိသော
သ
ရိဘောကအနှုများကိုလည
်း
လူတန်းကြပါကုန်၏အရှင်ဖေဟာသုမတပ
ါ
ရိတ်သာဆောင်ဦးကြီ
း
အရှင်သဖြင
့်
ဤတတ်နိုင်ဖို့ယံနဝကမ္မအနုမိအနုရေအနုများကိုလည
်း
လူတန်းကြပါကုန်၏အရှင်ဖေဟာဓမ္မပူဇာအဖြစ
်
နဝကမ္မလူပွဲပစ္စည်းသံသီတိတို့ကိုလည
်း
လူတန်းကြပါကုန်၏
သ
ံဃာတော်များသီလရှင်များယောဂီတော်စင်များ၏ဝိညာဝိသအမှုကြီးငယ်တို့ကိုလည
်း
ပြုလို့ထောင်ရွက်ကြပါကုန်၏မိမိတို့၏ခန္ဓာယုံနာဓမ္မသင်္ခါရသမောတရားများကိုရှုမှတ်သုံးသပ်ခြင
်း
ဝိပဿနာသစ္စာအလုံးတရားများကိုလည
်း
ရှုမှတ်ပွားများထောင်ရွက်ကြပါကုန်၏အရှင်ဖေဟာများမေတ္တာပွား၍ဟောကြားအပ်သောပဋိစ္စသမုပ္ပါဒရား သစ္စာလုံးမေတ္တာများကိုယောသိစွာ
သ
ာကြခဲ့ကြပါကုန်၏အရှင်ဖေဟာနောင်ဆောက်လို့လက်တန်တာချီလေးမျို
း
ဘောကဝိပဿနာအခွင့်ကွင
်း
သောင်းရာ48ရှိ
တ
ို့ချက်၍
ဆ
ောက်လို့လက်တန်ဖြစ်သော
ယေ
လူအသောအဝုအလူယေလူမိအလူများအတွက်လည
်း
လောအရာရာ
ဂ
ျူတင်၍လူနာငယ်ကြပါကုန်၏အရှင်ဖေဟာတရားလာရောက
်
နာယူကြကုန်သောတရားနာပရိသတ်အပေါင
်း
သာကောင်းတို့ဟာအကျိုးအပို့ရှင်အတူများကိုလည
်း
လူနာကြပါကုန်၏အရှင်ဖေဟာအမိတော်တို့၏ပြုခဲ့သမျ
ှ
ကုသိုလ်ကောင်းမှုအဆုစုကြောင
့
်အမိတော်တို့သည
်
ကြည်ကြံကြိုးကိုသာထောက်အပ်သောဝိပဿနာဉာဏ်မ
ှ
မဉာဏ်ပူဇံသို
့
ကျေးဇူးပြုကာနိဗ္ဗာန်ချမ်းသာမျက်မှောက်ပြု၍
က
ံစားနိုင်သည်ကိုဖြစ်ရပါလိုကုန
်
၏အရှင်ဖေဟာတပည့်တော်တို့၏ပြုခဲ့ကြသောကုသို စ္ဆေသင်္ဃတုဟာ၎င်း
မစ္ဆေသင်္ဃတုဟာ၎င်း
သုသောဏံမြံ
သ
ိသောဏံမြံ
ဓ
မ္မယုံသောဏံမြံသောသောဏံ
သော
သောဏံသာသနာတော်သောဏံ
သ
င်္လေသမုဒ္ဒရာသောဏံ
သ
င်္လေသမုဒ္ဒရာဓမ္မ၎င
်း
သာပေါင်းတုဟာ၎င်းမြင့်မလို့သိ၍တပည့်တော်တို့ဤအမြတ်တမ်းပေးဝေမှုကိုမြောင်းလင်းညာကုန်သောပုဂ္ဂိုလ်ပေါင်းတို့အား၎င
်း
အမြတ်အမြတ
်
ပေးဝေပါကုန်၏သတ္တဝါပေါင်းတို့သည
်
တပည့်တော်တို
့
ပေးဝေသည်မြတ
်
အမြတ်ရာ၍ကိုယ်စိတ်နှင့်ပြာသေကုံသော
သာဓုသာ
ဓုသာ
ဓု
အမြာ
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 သုညာဘုရားကုံသောသာဓု
သာ
ဓုသာဓုသာ
ဓု
သာဓုသာဓု
အမြာ
အမြာ
သုညာ
ဘုရားပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။ဤဘဝဤခန္ဓာဖြင့်ပဲလျင်ဘုရားရှင်ကတော်မြတ်ရှင်ဟောကြားတော်မူတဲ့သစ္စာတရားများနာကြသစ္စာလို့တရားထုတ်ကြပြီးတော့သစ္စာတရားများသိမြင်သဘောပေါက်တဲ့ရဲ့သောတာပန်သဂ္ဂရာဂနာဂယဟန္တာများဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်သောတရောကောင်းပုဂ္ဂိုလ်များဖြစ်ကြပါစေ။